ကမ္ဘာ့ကုလသမဂ္ဂရဲ့1984ခုနှစ်မှာစတင်ပြဋ္ဌာန်းလိုက်တဲ့ယဉ်မင်းနှိပ်စက်မှုနဲ့အခြားရက်စက်မှုမဆန်တော့အခြားရက်စက်လူမဆန်တော့သို့မဟုတ်လူကုန်တိုက်ခါကြဆင်းစေသောဆက်ဆံမှုသို့မဟုတ်ပြည်တွင်ပြည်မှုစန့်ကျင်ရေးနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အမြင့်ဆုံးရေးထိုးနိုင်ဖို့လိုတယ်လို့လူအခွင့်ရေးဆောင်ရွက်သူတွေကပြောလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့မြင်းဒီမြန်မာနိုင်ငံမှုမျိုးကိုမဆိုးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ဖို့လိုနေသေးတယ်လို့လည်းမင်းကပြုလုပ်တဲ့နိုင်ငံခံရသူတွေကိုအားပေးကူညီတဲ့နိုင်ငံတကာနဲ့အခမ်းအနားမှာထောက်ပြကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းတင်ဆက်ကိုကောင်းဆိုင်ဟင်းကတင်ပြပို့ထားပါတယ်ရှင
်မြန်မာနိုင်ငံအနေနဲ့မြန်မာနိုင်ငံသားမျိုးတွေလူအခွင့်အရေးချိုးဖောက်ခံရတာမျိုးတွေယုံနေလာစေဖို့မြန်မာနိုင်ငံမှုတွေကိုစန့်ကျင်တဲ့ကုလသမဂ္ဂစာချုပ် UNCAT ကိုအမြန်ဆုံးလက်မှတ်ထိုးပြီးပြည်တွင်းကဥပဒေတွေကိုလည်းပြုပြင်ပြောင်းလဲရမယ်လို့နိုင်ငံရေးအကြီးအကဲများကုညီဆက်တော်ကြီးအတင် ABB ကကိုအောင်မျိုးစုံကပြောပါတယ်
ဒီကဒီဟိုမြန်မာနိုင်ငံမှုတွေပေါ်ပြဖို့အတွက်ကပထမဦးဆုံးအလွယ်ကူဆုံးဖြစ်တာကတော့ဒီ UNCAT ကိုလက်မှတ်ထိုးလိုက်ဖို့လိုပါတယ်ဒီ UNCAT ကိုလက်မှတ်ထိုးလိုက်ပြီးတဲ့အခါမှာသူ့ထဲမှာပါတဲ့ဒီအချက်တွေအတိုင်းကျွန်တော်တို့နိုင်ငံပြည်ရင်းဥပဒေတွေမှာလိုက်ပြီးတော့ပြင်ဆင်ဖို့လိုပါတယ်ဒီတဲ့ခါကျတော့ကျွန်တော်နိုင်ငံရဲ့ဒီမျိုးဥပဒေတွေမှာလည်းဒီမြန်မာနိုင်ငံမှုမထူးလွန်အောင်ဆိုတဲ့ကိစ္စကြီးရှိထားပြီးသားပါအဲ့မှာဆက်ပြီးတော့တချို့အပိုင်းတွေပြင်ဆင်ဖို့လိုတာလေးတွေပြင်ဆင်ရမယ်တချို့ဖြုတ်ရမယ့်ဟာတွေဖြုတ်ပြရမယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံကအုပ်ချုပ်တဲ့လူတွေဒီအာဏာပိုင်အဖွဲ့အစည်းတွေကဒီမြန်မာနိုင်ငံမှုတွေကိုကျူးလွန်နေကြတဲ့ဆိုတာအဲမြန်မာနိုင်ငံမှုကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစိုးရတစ်ခုတည်းကိုကျွန်တော်ပြောနေလို့မရဘူးစစ်တပ်တစ်ခုတည်းကိုပြောနေလို့မရဘူးအလားတူမြန်မာနိုင်ငံမှုကျူးလွန်နေတိုင်းလားလက်နက်ကိုင်အဖွဲ့အစည်းတွေရှိတယ်ဒီတိုင်းလည်းလည်းကအဖွဲ့ကြီးတွေကိုနှိုက်ကြတယ်ဒီမြန်မာနိုင်ငံမှုတွေကိုမကျူးလွန်မှုအတွက်ရှင်းရှင်းလင်းလင်းကန့်ကွယ်မှုလိုအပ်တယ်။ဒါကြိမ်နေတာမှဆိုလို့ရှိရင်ဒီ UNG တွေတော့လက်မှတ်ထိုးလိုက်ပြီးတော့ကျွန်တော်ပြည်ပြည်ဥပဒေတွေကိုပြည်ပြည်တင်တာတွေပြုလုပ်မယ်အကြောင်းလဲတင်တာတွေအကြောင်းလဲမယ်ဖြတ်ပြစ်တင်တာတွေဖြတ်ပြစ်မယ်ပြီးတော့ဒီဥပဒေတွေကိုလိုက်လာမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဒီနေ့မြန်မာနိုင်ငံမှုတွေရော့နေသွားပြီးတော့တစ်ချိန်မှာတော့မြန်မာနိုင်ငံမှုလုံးဝတပြောက်သွားတဲ့လုံးဝမရှိတော့တဲ့နိုင်ငံတကာနိုင်ငံအဖြစ်နိုင်ငံတကာအလဲမှာမြန်မာပန်းစားမှဖြစ်ပါလိမ့်မယ်
မြန်မာနိုင်ငံအပြစ်ဖြစ်ပေါ်တဲ့မြန်မာနိုင်ငံမှုတွေကိုကြီးစက်ရလွတ်တော်ကိုယ်စားလှယ်တွေကနေတဆင့်တရားနိုင်ပြီးထိရောက်တဲ့ပြည်နယ်တွေချမှတ်နိုင်ဖို့လှုံ့ဆော်သွားမယ်လို့ပဲပဲတဲ့မျိုးနဲ့တိုင်းပြည်သားကြီးလွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ဦးကပြောပါလေ။ဟုတ
်ပါပြီ။ဒါကတင်ကြပ်ရှိရတဲ့ဘဝတည်းတည်းရုပ်ဆောင်ပါလိမ့်မယ်။ဒီမှာဒီလိုဟုတ်တော့ကျွေးသွားလို့ရပါတယ်။အားလုံးကကိုယ်ဒီကောင်ကစိတ်နဲ့ပြီးတော့ခံရလို့ရှင်းပေးခွင့်ရတဲ့ဒီလိုမျိုးမျိုးကိုလုပ်နေတာ။ဘုရားကောင်းတဲ့ရဲ့အချိန်ပြည့်တဲ့မှာကျွန်တော်တို့ကိုယ်ရင်းနဲ့တော့ပုံပေါ်ကြွေးကြလို့ရပါပြီ။အခုကသူရနေတဲ့တက်နိုင်မရဘူးသူကဒီပေါ်မျိုးတွေကိုအောင်ရင်းနေတဲ့ပုံပေါ်ကြွေးကြတဲ့ညာကိုပြေးပြေးကြောက်ရတာ။အဲ့တော့ကိုယ်နေရာကိုယ်နေရာဒီလိုမျိုးတွေပေါ်ပေါ်လာတဲ့ပုံရှိတယ်။ကျွန်တော်တို့ဒီကတော့တက်တဲ့ရာခိုင်တဲ့ရာဆိုသူတွေကိုပြေးပြေးကြောက်ကြလို့ရပါတယ်။တက်နိုင်တာကျွန်တော်တို့ကိုကြောက်ကြလို့ရပါတယ်။အဲ့ရဒီမှာသိရောက်တဲ့စစ်တယ်ကိုပြောလို့ပြောတဲ့စစ်တယ်ဆောင်ရွက်ဖို့အတွက်တို့ဒီစစ်တယ်ကိုပြသတော့ပါဖြစ်ပါ
ဒီကိစ္စအစိုးရလက်ထက်မှာတော့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက UNCAD စာချုပ်လက်မှတ်ရေးထိုးဖို့အစိုးရတင်သွင်းရမှာအောင်မြင်ခဲ့ပေမဲ့လည်းယနေ့အချိန်ကြီးတော့လက်မှတ်မရေးထိုးနိုင်သေးပါဘူးအစိုးရအနေနဲ့ UNCAD လက်မှတ်ကိုအမြဲတမ်းရေးထိုးနိုင်ဖို့ကိုတော့လက်တော်ကနေအစိုးရတင်သွင်းပြီးလွတ်ဆောင်သွားမှာဖြစ်တယ်လို့ကိုအောင်မျိုးချုပ်ကပြောပါတယ
်ထိုးနိုင်ဖို့အတွက်ကိုကြီးကတော့ကျွန်တော်မြို့တော်တူတူလေးနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်မြို့တော်တူတူလေးနဲ့ဒီ UNCAD အကြောင်းတစ်ပတ်တော့ကျွန်တော်တို့ကြိုးပမ်းရတာရှိရှိပြပါဦးဒါမဲ့ကျွန်တော်တို့ဒီအချင်းအောင်ဥပဒေလိုတာမျိုးတွေအခြားကိစ္စတွေနဲ့ကျွန်တော်တို့ပြတ်တော်သွားတဲ့အခါမှာတော့ကျွန်တော်တို့ဒီပြတ်တော်ကနေပြီးတော့ UNCAD ကိုအစိုးရလက်မှတ်ထိုးနိုင်ဖို့အတွက်ဒီကိစ္စကိုလုပ်ပေးမှုကျွန်တော်တို့ပြတ်တော်ကနေပြောနေဖို့ညာရောရှိပါတယ်အဲပြတ်တော်ကဒီဘက်ကလည်းဒီ UNCAD ကိုလက်မှတ်ထိုးမှုကိစ္စကလူသားချင်းသဘောတူထားကြပါတယ်အဲကျွန်တော်တို့ကတော့ဒီ UNCAD ကအရင်အစိုးရလက်ထက်အရင်ပြတ်တော်တက်တန်းမှာတော့ကျွန်တော်တို့ဒီလက်ရှိမကွေးတိုင်းမျိုးစုံဖြစ်နေတဲ့ဒေါက်တာအောင်မျိုးမျိုးကအပြန်ချေဒီကိုအစိုးရကလက်မှတ်ထိုးဖို့အတွက်အစိုးရတဲ့အခါမှာပြတ်တော်မှာမဲဆွဲရေးထိုးခဲ့တယ်အဲ့ဒီမှာဒီအစိုးရအောင်မြင်ရဲ့အစိုးရကလည်းဒါကိုလက်မှတ်ထိုးအောင်ကိုသတိပေးခဲ့တယ်ဒါမှမဟုတ်ဒီနေ့ချိန်ဒီ UNCAD ကိုလက်မှတ်မထိုးနိုင်ဘူ
းညီမနေ့စခင်ရသူများအားအဘိကူညီတဲ့နိုင်ငံတကာနေ့အထူးအမဲ့ပွဲကိုတော့ရန်ကုန်မြို့တဝန်းနေ့စခင်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းတင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့